to the Voice of America in Burmese.
Mingla mne kemashin.
ထောက်ဆက်ခုနှစ်မတ်လ၁၆ရက်တာကြနေ့နဲ့ဖက်ပြီးရိုးအတန်းနှင့်အစီအစဉ်တွေကိုအမေရိကန်ကြီးတောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ၃၂နှင့်လိုင်းဒိုမီတာ၄၀ဖိုင်ဒိုမီတာ၄၀ရှစ်ကီလိုဟတ်ဇ်၆တင်၅တုံများတို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။မင်္ဂလာမနက်ခင်ပါခင်ဗျာ။ဒီကနေ့မနေ့ဖက်ဒရီနေ့ကိုမ ကြတဲ့အထက်အခုတော့အမေရိကန်လည်းပါလာပါပြီ။ကမ္ဘာနိုင်ငံပေါင်း156နိုင်ငံရဲ့ပျော်ရွှင်မှုအဆင့်တွေထဲမှာမြန်မာနိုင်ငံကအဆင့်130မှာရှိပါတယ်။မြောက်ကိုရီးယားနိုင်ငံသားဝင်ကြီးဂျာတာဘရီနီကဆွီဒင်မှာရောက်နေပြီးထရမ့်နဲ့ကင်ဂျွန်အွန်းတွေ့ဆုံပွဲအတွက်ပြင်ဆင်တဲ့ပထမအဆင့်ဖြစ်နေကြပါတယ်။ဒီသတင်းလေးပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီမနက်ကနားဆင်ရမယ့်သတင်းလာရတဲ့မှာတော့ရခိုင်ရေဗြိတိန်အစိုးရကဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေကိုမနေ့ကဗြိတိန်လွှတ်တော်အတွင်းချပြဆွေးနွေးခဲ့တာမှာ
First we must continue to address the humanitarian needs especially the needs of victims of sexual violence in both northern Rakhine and in Bangladesh
လူသားချင်းစာနာမှုအကူအညီတွေပေးရည်နေရရင်ပြန်ရည်တွေနဲ့ပတ်သက်လို့ဗြိတိန်အာရှပစိဖိတ်ရေယာဝန်ကြီးရဲ့တင်ကြချက်တွေကိုထုတ်လွှင့်ပေးသွားမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့တရုတ်သမ္မတရဲ့ရာသက်ပံသမ္မတရာရုတက်တန်းနဲ့တရုတ်နိုင်ငံနဲ့ထိုင်ဝမ်ပြည်နယ်ပေါင်းစည်းရေးဆက်နွယ်မှုအကြောင်းတုံ့သက်ချက်တွေအာဖဂန်ဆိုရနဲ့တာလီဘန်သဘုံတွေကြားမှာငြိမ်းချမ်းရေးအလားအလာတိုးတက်လာလေတော့မလားဆိုတဲ့မျှော်လင့်နိုင်ခြင်းလုံခြုံရေးနဲ့ကျန်းမာရေးထောက်ကူပြုဖနက်ဆိုတာဘယ်လိုမျိုးလဲဆိုတာတွေကြော်ပြပေးသွားမှာပါအခုရင်းဆုံးတော့တောက်ချာနေမနေ့ခင်ထိတ်တန်းရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မဆင်စင်တို့ကြော်ပြကြပါမယ်ရှင်
ဒီနေ့နိုင်ငံမှာရုရှားသချိုအောင်သူကိုအာယုံကြောတိဓာတုအစိမ့်နဲ့လုံခြံတပ်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ဖြစ်ရပ်ပေါ်သမ္မတထရမ့်အစိုးရကရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတရုပ်ောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတာအတွက်ဒိုင်းရိုက်အပြစ်တင်ပြီးပထမဆုံးအကြိမ်ဖြစ်အဲ့ဒါနဲ့ပတ်သက်လို့တန်ခတ်ရည်ရွယ်မှုတွေချမှတ်လိုက်ပါတယ်။ဒီနေ့နိုင်ငံဆော့စ်ဘူရီမြို့မှာရုရှားသချိုအောင်ဆာဂေးစ်ခရီဘယ်ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဂျာတာဘရီနီမှာသတင်းတော်တွေကသမ္မတထရမ့်ကိုမေးတဲ့အခါဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာသေချာတော့ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုရုရှားကစီစဉ်ခဲ့တယ်လို့ပြည်ထောင်ကပြောထားတာနဲ့ပတ်သက်ပြီးဂျာတာဘရီနီမှာပြည်ထောင်ပြင်သစ်ဂျာမနီခေါင်းဆောင်တွေနဲ့အတူသမ္မတထရမ့်ကလည်းပူးတွဲကြေညာချက်တွေဆောင်ထုတ်ပြန်ပြီးတော့ပြည်ထောင်ရဲ့ပြောဆိုချက်ကိုထောက်ခံထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တာအမေရိကန်လျှက်စစ်တားအလိုက်အပါအဝင်တခြားစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တာအတွက်အဖွဲ့အစည်း5ခုနဲ့လူပုဂ္ဂိုလ်19ဦးကိုအမိမဲစီးရင်သွင်းလိုက်တဲ့အကြောင်းအမေရိကန်ဆိုရကကြေညာအပြီးသိမ့်မကြခင်မှာပဲခေါင်းဆောင်၄ဦးရဲ့ပူးတွဲထုတ်ပြန်ချက်ထွက်လာတာပါ။
2016 American သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကသမ္မတ Donald Trump ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေဆိုင်ရွက်စာတမ်းအထောက်အထားတွေကိုစစ်ဆေးဖို့တောင်းယူထားပါတယ်။ Mr. Mueller လိုချင်နေတဲ့မှတ်တမ်းပမာဏဘလောက်များသလဲဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့ကုမ္ပဏီနဲ့ရုရှားကြားပတ်သက်ဆက်ဆက်မှုတွေနဲ့ဆိုင်တဲ့အထောက်အထားတွေ Mr. Mueller စုံစမ်းစစ်ဆေးနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားတွေအားလုံးကို pay up ဖို့ New York ခြေစိုက် Trump Organization ကို Mr. Mueller ရဲ့စင်းစူစာထဲမှာညွှန်ကြားထားတယ်လို့ The New York Times သတင်းစာကရေးပါတယ်။အဲ့ဒီအထောက်အထားတွေအားလုံးကိုကုမ္ပဏီကပေးလိုက်ပြီးပါပြီ။မိသားစုပိုင်စီးပွားရေးလုပ်ငန်းတွေကို Mr. Mueller ကစုံစမ်းစစ်ဆေးလာမယ်ဆိုရင်တော့ဒါဟာကန့်သက်ပေါင်ကိုကျော်လာတာဖြစ်သွားလိမ့်မယ်လို့သမ္မတ Trump ကပြောထားပူပါတယ်
။ညာနာမှုပိုင်ခွင့်ထုတ်ကုန်တွေကိုခိုးယူရဲဆိုတဲ့စွဲချက်နဲ့တရုတ်နိုင်ငံပေါ်ပြင်းထန်တဲ့တုံ့ပြန်လှုံ့ဆော်ချက်တွေချမှတ်ဖို့သမ္မတ Donald Trump ကမကြခင်မှာစဉ်းစားတော့မယ်လို့ American ဆိုရရဲ့ကုန်သွယ်ရေးဆိုင်ရာချက်ပြီးပုဂ္ဂိုလ် Peter Navarro ကဂျာတာဘရီနီမှာပြောပါတယ်။တရုတ်ကနေအမေရိကန်ကိုတင်ပို့တဲ့သတင်းနည်းပညာဆိုင်ရာဆက်သွယ်ရေးဆိုင်ရာနဲ့လူသုံးကုန်ပစ္စည်းတွေပေါ်နှစ်စဉ်ကောက်ခံတဲ့အခွင့်အရေးကိုဒေါ်လာဘီလီယံ60တိချမှတ်ဖို့အမေရိကန်တာဝန်ရှိသူတွေစဉ်းစားနေတယ်လို့သတင်းတွေမှာပြောကြပါတယ်။တရုတ်နဲ့ကုန်သွယ်မှုမှာလုံဝင်မတရားပြနေတာကိုဒေါ်လာဘီလီယံ100တိလျှော့ချဖို့ကြိုးစားတဲ့အနေနဲ့အခုလိုလုပ်ဖို့စဉ်းစားနေတာပါ။ဒီကိစ္စနဲ့မှာတရုတ်ကနေအမေရိကန်ကိုတင်သွင်းကုန်တန်ဖိုးဟာဒေါ်လာ385ဘီလီယံရှိပြီးအမေရိကန်ကနေတရုတ်ကိုတင်ပို့တာတဲ့ပုံများပါတယ်။တမ်မနီတင်သွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်း၊အလူမီနီယံတင်သွင်းကုန်တွေပေါ်အခွန်10ရာခိုင်နှုန်းချမှတ်မယ်လို့ပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရမ့်ကကြေညာထားပြီးအဲ့ဒီအခွန်စီးကျက်မှုအသစ်တဲကတချို့ဟာတရုတ်ပေါ်တည်ရောက်မှုရှိပါတယ်။အမေရိကန်ကအခွန်စီးကျက်မှုအသစ်တွေလုလာရင်လက်လုံပြန်မယ်လို့တရုတ်ကလည်းသတိပေးထားပါတယ်။ကုန်သွယ်ရေးစစ်ပွဲဟာဘယ်သူအတွက်မှအကျိုးမရှိဘူးဆိုတာသမိုင်းကတည်တည်ပြထားပါတယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရလူခန်းကပြောပါတယ်။မ မလိုလားတဲ့အခြေအနေတွေဖြစ်လာမယ်ဆိုရင်တရုတ်အနေနဲ့ကိုယ့်ရဲ့တရားဝင်အခွင့်အရေးကိုကောက်ကွယ်ဖို့ရွေးချယ်ရှိတယ်လို့လည်းပြောခွင့်ရလူကန်းကပြောပါတယ်
Sorry အင်းရှိမင်းသားမိုဟာမက်ဘီဆလမ်ကအီရန်ကောင်းဆောင်ကိုဟစ်တလာနဲ့ခိုင်းနိုင်ပြီးအီရန်နေနဲ့နျူကလ িয়ার ဘုံးထုတ်လုပ်မယ်ဆိုရင်ဆော်ဒီအာရေဗျာကလည်းအလင်းအမြန်နျူကလ িয়ার ဘုံးထုတ်လုပ်မယ်လို့ဆိုပါတယ်ဆော်ဒီရဲ့နျူကလ িয়ার ဘုံးထုတ်လုပ်လို့တဲ့ဆန္ဒရှိတဲ့အပေါ်မှာအမေရိကန်လွှတ်တော်အတွင်းမှာတော့အမတ်တဦးစီကမိမိပါတီရဲ့ရည်တည်ချက်အတိုင်းပြောဆိုခဲ့ကြပါတယ်ဒီမိုကရက်တစ်လွှတ်တော်အမတ်ဘီလ်နယ်ဆန်ကတော့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုသဘောတူရင်ဒေတာတွင်နျူကလ িয়ার လက်နက်ပြန့်ပွားမှုရှိလာမယ်လို့ပြောပါရယ် Republican အမတ်ဒေးဗစ်ဘာဂျူးကတော့ကျွန်တော်တို့မှာအီရန်အရေးကိစ္စကိုသူများနဲ့မတူအောင်ကင်တွယ်နိုင်တဲ့သမဏရှိနေပြီးဒါကိုလည်းကဘာကတည်ပြီးသားပါလို့ဆိုပါရယ်လွှတ်တော်အနေနဲ့အီရန်နိုင်ငံအပေါ်သူတို့ရဲ့လူမဆန်တဲ့လှုပ်ရက်တွေအတွက်စီးပွားရေးပိတ်ဆို့မှုတွေထပ်ပြီးချမှတ်နေတာလည်းအားလုံးသိတယ်လို့ပြောပါရယ်ဒါအပြင်တကဘာလုံးကလည်းမိမိတို့နဲ့အတူရပ်တည်နေပါတယ်လို့ပြောပါရယ်
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ကိုင်လိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါရဲ့ရှင
်။ဒီ위ကနေတောက်ကြမနေ့ဖက်တရမျိုးကိုတိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကအပြောချင်းစိုးနိုင်ငံများစီးရင်တဲ့မှာမြန်မာနိုင်ငံကိုအဆင့်130မှာသတ်မှတ်ထားပါတယ်။ကုလသမဂ္ဂရေရှည်ခိုင်မာသောဖွံ့ဖြိုးတိုးတက်ရေးအဖြစ်များကွန်ရက် SDSN ကနိုင်ငံပေါင်း156နိုင်ငံကိုလေ့လာပြုစုပြီးတော့မတ်လ14ရက်ဗိုလ်ထူးနေ့ကထုတ်ပြန်တဲ့2018ခုနှစ်ကမ္ဘာပျော်ရွှင်မှုဆိုင်ရာအစီအစဉ်ကစားတဲ့မှာအဲ့လိုသတ်မှတ်ထားတာပါလူတူချင်းဝင်ငွေလူမှုဖူလုံရေးထောက်ပံ့ကျန်းမာတဲ့လူတန်းလူမှုလွတ်လပ်ခွင့်အလူအတန်းရရောမှုနဲ့အကျင့်ပြတ်ခြားဆောင်မှုကင်းရှင်းတာစတဲ့အချက်တွေကိုတိုင်းတာအမှတ်ပေးပြီးတော့ပျော်ရွှင်မှုအဆင့်ကိုသတ်မှတ်တာပါကမ္ဘာမှာအပျော်ရွှင်ဆုံးနိုင်ငံဖြစ်ဒီနှစ်စင်းမှာသတ်မှတ်ခံရတာကတော့ဖင်လန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကအဆင့်9မှာရှိခဲ့တာကနေတက်လာတာပါပြီးခဲ့တဲ့နှစ်ကအဆင့်10မှာရှိခဲ့တဲ့နော်ဝေးနိုင်ငံကတော့ဒီနှစ်အဆင့်2ကိုလျော့သွားပါတယ်ထိပ်တန်း10နိုင်ငံထဲမှာပါတဲ့တခြားနိုင်ငံ7နိုင်ငံကတော့ဒိန်းမတ်၊အိုင်စလန်၊ဆွစ်ဇာလန်၊နယ်သာလန်၊ကနေဒါ၊နယူးဇီလန်၊ဆွီဒင်နဲ့ဩစတြေးလျနိုင်ငံတွေဖြစ်ပါတယ်။ကမ္ဘာထိပ်တန်းနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်ကပြီးခဲ့တဲ့နှစ်မှာအဆင့်14ရှိခဲ့တာကနေအဆင့်18ကိုရောက်သွားပြီးဂျီတိန်ကအဆင့်19နဲ့အာရဗ်စော်ဘောများပြည်တော်စု UAE ကအဆင့်20မှာအသီးသီးရှိကြပါတယ်။အဆင့်156နဲ့ကမ္ဘာမှာပျော်ရွှင်မှုအနည်းဆုံးနိုင်ငံဖြစ်သတ်မှတ်ခံရတာကတော့အာဖရိကတိုက်ကဘူရွန်ဒီနိုင်ငံဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကြ ాయి ဝင်ကြီးဟာဆွီဒင်နိုင်ငံကိုကြာလာပြီးနေကရောက်ရှိလာတာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ဒုနှစ်ဦးတွေ့ဆုံဖို့ပထမခြေလှမ်းဖြစ်တယ်လို့ယူဆနိုင်ပါတယ်။မြောက်ကိုရီးယားနိုင်ငံကြ ాయి ဝင်ကြီးရီယွန်ဟိုးဟာစတော့ဟ်ဟ ோம் မြို့မှာဆွီဒင်နိုင်ငံကြ ాయి ဝင်ကြီးမာဂော့ဝေါ်စထရမ့်နဲ့တွေ့ဆုံဖို့ရှိပါတယ်။သူတို့ဘယ်ချိန်ဘယ်နေရာမှာတွေ့မယ်ဆိုတာတော့မသိရသေးပါဘူး။ဆွီဒင်ဟာပျုံရန်မှာနိုင်ငံဆိုင်ရာတန်ယုံဖွင့်ထားတဲ့အနေငယ်သောအနောက်နိုင်ငံတွေထဲကနိုင်ငံတစ်ခုဖြစ်ပြီးမြောက်ကိုရီးယားနဲ့1983ခုနှစ်ကတည်းကတန်တမန်ဆက်သွယ်ရှိခဲ့ပါတယ်
။ထိုင်းနိုင်ငံကဂရီဂျိုတရေကြီးတူဖြစ်တဲ့တန်နာတွန်းဂျူဝန်ဂရွန်ရွန်ကစ်က Future Forward Party လို့အဓိပ္ပာယ်ရတဲ့အနာကောမိုင်းဆိုတဲ့နိုင်ငံရေးပါတီတစ်ခုကိုထူထောင်တဲ့အကြောင်းကြေညာပြီးနေကကြေညာပါတယ်။ထိုင်းနိုင်ငံမှာမော်တော်ကားအပူပစ္စည်းတွေထုတ်လုပ်တဲ့ Thai Summit ကုမ္ပဏီအုပ်စုကြီးရဲ့ဒုတိယကုထဖြစ်သူသန္နာသွန်ကနောက်နှစ်မှာသူတို့ရွေးကောက်ပွဲတွေကျင်းပရင်သူဝင်ပြိုင်မှုစီစဉ်ထားတယ်လို့ပြောပါတယ်။ Mr. သန္နာသွန်နဲ့အတူပါတီပေါ်စည်းတယ်မှာပါဝင်တဲ့တခြားအဖွဲ့ဝင်14ဦးနဲ့အတူပါတီသစ်ပေါ်စည်းတဲ့ကြောင်ဘန်ကောက်ပြည်တော်မှာကျင်းပတာပါ။အဲဒီလူတွေထဲမှာဘန်ကောက် Thomas တက်ကတူကဥပဒေဘာသာရပ်ကတိက Phiyapta Senkanoku လိန်ကြောင်းထားသူအမျိုးသမီးတဦးအတန်ဆွမ်းတက်ကြွလှူရှားသူတဦးနဲ့အလုံသမားတမကခေါင်းဆောင်တဦးတို့လည်းပါဝင်ပါတယ်။မစ္စတာတန်နာသွန်းကပါတီရံပုံငွေအတွက်သူ့ရဲ့ကိုယ်ပိုင်ငွေကိုထည့်ဝင်အသုံးပြုမှာမဟုတ်ဘဲသူတို့ပါတီကိုထောက်ခံသူတွေစီကနေရံပုံငွေကောက်ယူစုဆောင်သွားမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကတည်းကအာဏာသိမ်းအုပ်ချုပ်လာတာဖြစ်ပြီးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီသစ်တွေမှတ်ပုံတင်ဖို့မတ်လ2ရက်နေ့ကစပြီးအစိုးရကခွင့်ပြုထားတာပါ။ပုံတင်ကြတဲ့နိုင်ငံရေးပါတီတွေထဲမှာ Future Forward Party ဟာအခုချိန်ထိဆိုရင်58ခုမြောက်နိုင်ငံရေးပါတီဖြစ်ပါတယ်
။ American ပြည်ထောင်စု Florida ပြည်နယ်မေယာမီမြို့မှာမကြသေးမီကစောက်ထားတဲ့တံတားစစ်စင်ပြိုကျခဲ့ပါတယ်။ Florida နိုင်ငံတကာတက္ကသိုလ်ဝင်းနဲ့ ကျောင်းသားအဆောင်ကြားကတရားပြူကြတဲ့နေရာမှာကားရှိစီပိတ်မိနေပြီးလူရှိဦးကိုဆေးရုံကိုအေးပေါ်ပို့ခဲ့ရပြီးဝန်ချီဇက်တွေရှာဖွေရေးခွေးတွေနဲ့လည်းဆက်လက်ရှာဖွေနေပါတယ်။ဒဏ်ရာရသူအများအပြားရှိတယ်ဆိုပေမဲ့တေဆုံးသူအရေအတွက်ကိုအတိအကျမသိရသေးပါဘူး။အချို့သတင်းတွေကတော့တေဆုံးသူတဦးကနေ10ဦးအထိရှိနိုင်တယ်လို့ပြောပါတယ်။ဒီတရားကဖလော်ရီဒါနိုင်ငံတကာတက္ကသိုလ်ကကျောင်းသားတွေသွားရေးလာရေးလွယ်ကူစေဖို့အတွက်ရှစ်လန်းသွားဟိုင်းဝေးလမ်းမကြီးပေါ်ကဖြတ်ဆောက်ထားတာပါဒီတရားဆောက်တဲ့ MCM ကုမ္ပဏီကဒီဂျေကွဲပွဲဖြစ်ရတဲ့အတွက် American တဲယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးဌာနနဲ့ပူးပေါင်းကူညီဆောင်ရွက်သွားပါမယ်လို့ Twitter စာမျက်နှာမှာရေးသားထားပါတယ
်တောက်ကြနေမနေခင်ဗီဒီယိုကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်တိတ်နဲ့မဆင်စင်တို့ပြောပြပေးသွားကြတာပါဒီ VOA အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင်အခုဇက်တိုက်နှာစင်ရမယ့်သတင်းတွေကိုတော့ Britain Parliament အတွင်းမနေ့တုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကအရေးဘဲအချက်တွေကိုဦးစားပေးဆွေးနွေးတင်ပြခဲ့ကြတယ်လို့ဆိုတာကိုပြောပြပေးပါမယ်ရှင်
ရခိုင်ပြည်ထောင်နယ်ပတ်သက်ပြီးဗြိတိန်ဆွေရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနဲ့ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဦးစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံလာခဲ့ရတဲ့အကြောင်းမကြာသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့တုန်းကအာဆာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆော်မှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းသားကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတရက်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အဲဒီနောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
This includes ပထမအဆင့်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လိမ္မာရေးဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကင်ပြဖြေရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်းရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပြင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာအကူအညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကောက်ထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်။
Secondly, we must continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press
the UNHCR to continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press the UNHCR to continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press the UNHCR to continue the patient work towards achieving a safe, voluntary, and dignified return of refugees.ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကိုကဲဖို့ကမ္ဘာလုံးမှာစီးကန့်တဲ့အညီဆုံးအဖွဲ့အဖြစ် UNHCR အဖွဲ့ဟာအကောင်းဆုံးပစ္စည်းကရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ
် Thirdly, we must continue international progress towards bringing to justice the perpetrators of human rights violations. တ
တိယချက်ကဒီကိစ္စမှာလူခွင့်ရေးချုပ်ဖောက်မှုတွေနဲ့လိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းဖိအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းဝင်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကဒီပိပကဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမယ့်လူမျိုးတုံးတပြတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်တွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances,The UK should play a leading role in trying to support
နောက်ဆုံးအနေနဲ့ UK ကဒီမိုကရေစီအတွင်ကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပြည်ပခန့်တွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့ကူညီကြိုးပမ်းသွားမှာဖြစ်ပါတယ်။ကိုဖီအန်နန်ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ်
။ညီကောင်ချုပ်အနေနဲ့
ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝင်းကြီးမတ်ဖီကပြောကြားသွားပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးသံစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝတစ်နေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
နာမည်စနစ်ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချင်းကြီးဆက်သွယ်ကြပါလို့ထမှန်ဖိတ်ခေါ်ပြစေရှင်။အခုဒေတာရင်းသတင်းလာတွေကိုဇက်တိုက်နားဆင်ကြရပါမယ်။တရုတ်နိုင်ငံမှာသမ္မတသက်တမ်းရာဇူအကန့်အသတ်မရှိတော့တဲ့အတွက်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလုပ်ဖို့ကြိပေးထားတဲ့သမ္မတရှီချင်းပင်ကသူ့ရည်ရွယ်ချက်တွေကိုအကောင်အထည်ဖော်နိုင်ဖို့အချိန်ပိုရသွားပါတယ်။ဒါကြောင့်ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ထိုင်ဝမ်အပေါ်လောလောဆယ်ဖိအားလျော့သွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်အစိုးရအပေါ်စီရေးတန်တမာရေးတို့နဲ့ဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုအပြော့ဆွဲနဲ့ပြန်လည်ပေါင်းစည်းနိုင်ရေးကြိုးစားလာနိုင်တယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းသတင်းတောက် Rep Jennings ထိုင်ပြည်ကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးမဆုမြမွန်ကတင်ပြပါမယ်ရှင်
။တရုတ်နိုင်ငံမှာသမ္မတရာထူးတက်တန်းကန့်သက်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်သမ္မတရှီကျင်းပင်အနေနဲ့ရာသက်ပန်သမ္မတတာဝန်ကိုထမ်းဆောင်နိုင်ဖို့လမ်းပွင့်သွားခဲ့ပါတယ်။တရုတ်တို့ဘက်ကသူတို့ပိုင်တယ်လို့အပြင်းသတ်မှတ်ထားတဲ့ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်မယ်လို့ပြီးခဲ့တဲ့အောက်တိုဘာလကပဲသမ္မတရှီကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ဒီကိစ္စကိုနောက်မျိုးဆက်တစ်ခေါင်းဆောင်တွေတက်လာတဲ့အထိမဆောင်သင့်ဘူးလို့ပြောခဲ့တာပါ။အခုတော့သူ့အနေနဲ့ပြန်လည်ပေါင်းစည်းရေးအတွက်နီလန်းသစ်တွေနဲ့ချင်းကပ်ဖို့ပိုအချိန်ရသွားပါတယ်။ပြန်လည်ပေါင်းစည်းနိုင်ဖို့အလောတကြီးဖိအားပေးတာမျိုးလုပ်တော့မှာမဟုတ်ဘူးလို့တိုင်ပေမျိုးအမျိုးသားချန်ချီတက်တို့ရဲ့နိုင်ငံတကာရေးရာကောလိပ်ဒုတိယမဟာဌာနမှူးဟွမ်ကွေဘူကတွတ်ပါတယ်
။ဟိုတော့ရင်းဝေးတကယ်应该没有太大的差别了。
ဆွေးနွေးရေးစပွဲစီထိုင်ဝမ်ရောက်လာအောင်ရှီဘက်ကတွန်းတွန်းတိုက်တိုက်မလုပ်တော့ဘူးဖြစ်နိုင်ချင်များပါတယ်။တခြားပြင်ပကတက်ရောက်လွှမ်းမိုးမှုတွေမရှိဘူးဆိုရင်ထိုင်ဝမ်ကိစ္စကင်တူကိုသူ့အနေနဲ့အချိန်အများကြီးရသွားပါတယ
်။တရုတ်ပြည်တွင်ဆက်ပြီးသွားတဲ့1940ပြည့်နှစ်ပိုင်းတွေကဆလာထိုင်ဝမ်နဲ့တရုတ်တို့တီးခြားအုပ်ချုပ်လာတာပါ။ကွန်မြူနစ်တို့ကိုဆစ်ဆုံးပြီးတဲ့နောက်ချန်ကေရှိတ်ဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကအနားကကျွန်းပေါ်မှာအခြေစိုက်ခဲ့ကြရတာကထိုင်ဝမ်ဖြစ်လာတာပါ။ထိုင်ဝမ်မှာ1980ပြည့်နှစ်ပိုင်းကဆပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။2015ခုနှစ်ကလုပ်ခဲ့တဲ့အစိုးရစစ်တမ်းတွေအရထိုင်ဝမ်ပြည်သူအများစုကအာဏာရှင်ဆန်တဲ့တရုတ်နဲ့ပေါင်းစည်းရေးကိုမလိုလားကြပါဘူး။တရုတ်သမ္မတရှီကတော့ပြန်လည်ပေါင်းစည်းရေးအတွက်ငြင်းချမ်းတဲ့နည်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့ဟောင်ကောင်ကိုအုပ်ချုပ်တယ်လို့တနိုင်ငံစနစ်နှစ်မျိုးပုံစံနဲ့သွားမယ်လို့ပြောထားပါတယ်။သမ္မတရှီအနေနဲ့သမ္မတရာထူးအကန့်အသတ်မရှိတော့တဲ့အတွက်ပေါင်းစည်းရေးနည်းလမ်းတွေရှာဖို့အချိန်ပိုရသွားတယ်လို့ထိုင်ဝမ်အခြေဆိုင်ချန်ဂွာ 21st Century တက်သည့်ပညာရှင်များအဖွဲ့ကအမှုဆောင်အရာရှိချုပ်ဂျိုအန်နယ်လေးကသုံးသပ်ပါတယ်။
If he has to step down in 2023, then certainly the clock will be ticking.
တကယ်လို့သူ2023ခုနှစ်မှာရာထူးကနေဆင်းပြေးရမယ်ဆိုရင်အချိန်သိမ့်ရှိတော့တဲ့အတွက်ထိုင်ဝမ်ကိစ္စနဲ့နောက်ဆုံးဆုံးဖြတ်ချက်အတွက်ကြီးကြီးမားမားဖိအားပေးနိုင်ပါတယ်။အခုတော့2023မှာသူရာထူးကဖယ်ရှားပေးစရာမလိုတော့ဘူးဆိုတော့ထိုင်ဝမ်နဲ့ပေါင်းစည်းဖို့ရန်လိုတဲ့နည်းစီရင်နည်းတွေနဲ့ဓာတ်ရိုက်ဖိအားပေးတာမျိုးတွေရော့သွားနိုင်ပါတယ်။
ပြန်လည်ပေါင်းစည်းရေးအတွက်တရုတ်ဘက်ကပိုတိုးလှုပ်လာနိုင်ပေမဲ့တိတာတဲ့အပြောင်းလဲတွေတော့ရှိမှာမဟုတ်ဘူးလို့လေ့လာတဲ့သူတချို့ကလည်းသုံးသပ်ပါတယ်။ထိုင်ဝမ်အစိုးရအပေါ်စစ်ရေးတန်တမာရေးနည်းတွေနဲ့ဆက်ပြီးဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုတော့တရုတ်ကိုလိုလားလာအောင်ဆွဲဆောင်တဲ့နည်းကိုပိုလှုပ်လာနိုင်တယ်လို့ထိုင်ဝမ်လွှတ်တော်အမတ်တယောက်ကပြောပါတယ်။ထိုင်ဝမ်ပြည်သူတွေကိုတရုတ်နိုင်ငံထဲမှာအလုံးလုံးနိုင်ပညာသင်နိုင်ရင်းနှီးမြှုပ်နှံနိုင်ရေးပို့ပြီးတော့လွယ်ကူစေမဲ့ဆောင်ရွက်ချက်31ချက်ကိုတရုတ်ကဒီလဆန်းပိုင်းကပဲကြေညာခဲ့ပါတယ်။ရှီမတိုင်ခင်ကသမ္မတဟာဟူချင်းတောင်လက်ထက်ကလည်းစ စစ်ရေးအရချိန်ချောက်ခဲ့ပြီးတစ်ဖက်မှာထိုင်ဝမ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ခဲ့ပါတယ်။လက်ရှိထိုင်ဝမ်သမ္မတဆာယီဝဲကတော့တရုတ်ကိုထိုင်ဝမ်ကပိုင်တယ်ဆိုတဲ့တရုတ်အစိုးရရဲ့သဘောထားကိုလက်မခံတယ်လို့တရုတ်အစိုးရနဲ့လည်းခက်ခွာခွာနေခဲ့ပါတယ်။သူသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ထဲကတရုတ်နဲ့ထိုင်ဝမ်ကြားမှာလည်းဆွေးနွေးမှုတွေမရှိခဲ့ပါဘူး။တရုတ်ဘက်ကလည်းထိုင်ဝမ်ကိုတွားတဲ့တရုတ်ခီးသွားဧည့်သည်အရေးအတွက်ကိုကန့်တတ်ခဲ့တယ်လို့ထိုင်ဝမ်ကျွမ်းသားကိုစစ်လေရင်တွင်ပြန်တန်းခဲ့ပါတယ်။ကုလသမဂ္ဂမှထိုင်ဝမ်အဖွဲ့ဝင်ဖြစ်ရေးကိုလည်းတားဆီးခဲ့ပါတယ်။တရုတ်ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးအတွက်တရုတ်သမ္မတရှီအနေနဲ့ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းတွေနဲ့ချဉ်ကပ်လာနိုင်တာကထိုင်ဝမ်အစိုးရအတွက်မကောင်းဘူးလို့ထိုင်ဝမ်မှာရှိတဲ့ချန်ကျွန်းခရစ်ယာန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ရှင်းလီကမြင်ပါတယ
်။ It's not good for Taiwan because it certainly is going to draw a lot of people from Taiwan.
ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းဆွဲဆောင်ချဉ်ကပ်မယ်ဆိုရင်ထိုင်ဝမ်ကလူသားအရင်းမြစ်တွေငွေကြေးအရင်းမြစ်တွေအများကြီးတရုတ်ပြည်ကိုသွားကြမှာစေကြတဲ့အတွက်ထိုင်ဝမ်အစိုးရအတွက်တော့မကောင်းပါဘူးလူတွေအများကြီးတရုတ်ပြည်ကိုသွားပြီးအခြေချရပါလိမ့်မယ
်တရုတ်သမ္မတရာထူးကန့်သက်ချက်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေလှုပ်ရှားမှုတွေကိုအနိကစောင့်ကြည့်သုံးသပ်တုံ့ပြန်သွားမယ်လို့ထိုင်ဝမ်အစိုးရကပြောခဲ့ပါတယ်1980ပြည့်နှစ်တွေကဒီမိုကရေစီစနစ်ကျင့်သုံးလာတဲ့ထိုင်ဝမ်မှာသမ္မတကိုပြည်သူတွေကရွေးချယ်တင်မြှောက်ပြီးသမ္မတအနေနဲ့ရှစ်နှစ်အထိရာထူးတာဝန်ထမ်းဆောင်နိုင်ပါတယ်ဒါကြောင့်ထိုင်ဝမ်နဲ့နိုင်ငံရေးစနစ်ချင်းအတော်ကွာတဲ့တရုတ်ကတနိုင်ငံစနစ်နှစ်ခုနဲ့အုပ်ချုပ်ပါမယ်လို့ပြောထားတဲ့အပေါ်တန်တရားရှိနေကြတဲ့ထိုင်ဝမ်လူမျိုးတွေကတော့ပြန်လည်ပေါင်းစည်းရေးကိုလိုလိုလားလားမရှိကြဘူးလို့လေးလာသူတချို့ကလည်းပြောပါတယ်ရှင်
။မဆုမြတ်မုံပြောပြသွားခဲ့တာပါရှင်။အခုအာဖဂန်နစ္စတန်နိုင်ငံတွေငြိမ်းချမ်းရေးလာလာကိုကြည့်ကြရအောင်ပါ။ကတ်တချက်တွေမှသာပဲဆွေးနွေးဖို့မကြသေးခင်ကအာဖဂန်အစိုးရရဲ့ကန့်လန့်ချက်ကိုတာလီဘန်တွေဘက်ကအရင်လိုခါခါတီးတီးမတုံ့ပြန်ပဲနှုတ်ဆက်နေတဲ့အတွက်ဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာဖို့စဉ်းစားနေတယ်လို့ပါကစ္စတန်ကရောအမေရိကန်ကပါယူဆကြတဲ့အပြင်ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ခြေကိုပါမျှော်လင့်လာကြပါတယ်။တာလီဘန်တွေရဲ့တိုက်ခိုက်မှုတွေနဲ့မတည်ငြိမ်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အာဖဂန်အစိုးရရဲ့အရင်ကအလားတူကမ်းလှမ်းချက်တွေကိုတာလီဘန်တွေကချက်ချင်းလိုလိုပယ်ချခဲ့ကြပေမယ့်ဒီတစ်ခါတော့တာလီဘန်တွေဘက်ကနှုတ်ဆက်နေတာပါပါကစ္စတန်စစ်တပ်ခေါင်းဆောင်တွေကတော့စစ်သွေးကြော်တွေပေါ်မှာပါကစ္စတန်ရဲ့ထိုးစစ်အသစ်တွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးသဘောထားတွေပြောင်းလဲလာတာလို့ပြောပါတယ်အာဖဂန်တာလီဘန်တွေအမေရိကန်နဲ့တည်းရဲ့ဆွေးနွေးလို့ကြောင်းမကြသေးခင်ကစာတစောင်ပေးပို့ခဲ့တာဟာအာဖဂန်စစ်အဆုံးသတ်ရေးကြိုးပမ်းရမှာအဓိကပါဝင်နေသူတွေနဲ့အတူပူးပေါင်းပြီးထိုးစစ်အသစ်တွေဆင်နွှဲခဲ့တဲ့ရလလို့လဲစစ်ဖက်ဆိုင်ရာအဆင့်နဲ့တာဝန်ရှိသူတယောက်ကပြောပါတယ်။အမည်မဖော်လိုသူပါကစ္စတန်စစ်ရာရှိသူကလည်းရှစ်ဆယ်ရမယ့်ငြိမ်းချမ်းရေးခရီးလမ်းဟာခက်ခဲကြမ်းတမ်းနေဆဲဖြစ်ပြီးအာဖဂန်စစ်ပွဲမှာပါဝင်နေသူတွေအားလုံးဆွေးနွေးပွဲမှာပါဝင်လာအောင်တက်ဆိုင်သူအားလုံးကဩစာအရှိန်အဝါတုံပြီးကြိုးပမ်းမှုလိုတယ်လို့ကပူးမှာသတင်းတောက်တွေကိုပြောခဲ့တာပါ။ပါကစ္စတန်ထောက်လှမ်းရေးအဖွဲ့ ISI အပါအဝင်ပါကစ္စတန်ရက်ဖက်နယ်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေဟာလည်းတာလီဘန်ကိုယ်စားလှယ်တွေနဲ့ဆက်သွယ်ညှိနှိုင်းမှုတွေလုပ်နေပေမဲ့အာဖဂန်နိုင်ငံကအချိန်ကြီးဟာရှုပ်ထွေးလွန်းတဲ့အတွက်နေချင်းညချင်းဖြည့်ရှင်းဖို့တော့မဖြစ်နိုင်ပါဘူးလို့ပြောပါတယ်။တကယ်တော့တာလီဘန်တွေထဲမှာပဲတချို့အဖွဲ့တွေကရုရှားနဲ့ဆက်ကြတယ်လို့တချို့အီရန်နဲ့ဆက်သွယ်ပြီးတချို့ကပါကစ္စတန်နဲ့ဆက်သွယ်ရှိတယ်လို့လည်းအရာရှိကဝန်ခံပါတယ်။အာဖဂန်နဲ့ပါကစ္စတန်တို့ကြားဆက်ဆံရေးတင်းမာမှုတွေရှိနေပေမဲ့ပါကစ္စတန်ကသူ့မြေပေါ်ခြေကုပ်ယူလှုပ်ရှားနေသူတွေကိုရှင်းလင်းဖို့စူးစမ်းနေပါတယ်လို့ပြောပါတယ်။တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကို VOA ကဆက်သွယ်မေးမြန်းရမှာတော့အာဖဂန်သမ္မတရဲ့ကမ်းလှမ်းချက်ကိုသူမသိသေးတဲ့အတွက်ဘာမှမပြောနိုင်သေးဘူးလို့အကြောင်းပြန်ပါတယ်။အရင်ကတော့အာဖဂန်မှာနိုင်ငံခြားတပ်တွေအားလုံးရုတ်သိမ်းသွားပြီးမှဆွေးနွေးမယ်လို့အာဖဂန်အစိုးရရဲ့ကမ်းလှမ်းချက်ကိုတုံ့ပြန်ခဲ့တာပါ။အခုအာဖဂန်သမ္မတအာရှရဖ်ဂါနီရဲ့ကမ်းလှမ်းချက်မှာတာလီဘန်အရာရှိတွေကိုအမည်မဲဆင်းနဲ့ထည့်ထားတာကိုပယ်ဖျက်ပေးမယ်အပြင်ကဘူးမှာရုံးဖွင့်ခွင့်မှာပေးဖို့အတွက်ကမ်းလှမ်းထားတာပါနိုင်ငံတကာအဖွဲ့တွေအားလုံးရဲ့သဘောတူညီချက်နဲ့သမ္မတဂါနီကမ်းလှမ်းခဲ့တာကိုတာလီဘန်တွေဘက်ကငြင်းလို့တဲ့ဆန္ဒမရှိတာတွေ့ရတယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်နဲ့နေတိုတပ်တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောပါတယ်
We know a lot is going on right now. I mean this
လို့ဆိုရင်အဲ့မှာဖြစ်နေတာကအများကြီးပါ။ဆိုတော့ကအဲ့ဒီကမ်းလှမ်းချက်ကိုတာလီဘန်တွေစဉ်းစားနေတယ်လို့ကျွန်တော်ထင်ပါတယ်။ဆွေးနွေးဖို့ကမ်းလှမ်းတာကိုသူတို့ကလူသိရှင်ကြားတုံ့ပြန်ပြောဆိုတာတော့မတွေ့ရသေးပါဘူး။ဒါကစိတ်ဝင်စားဖို့ကောင်းပါတယ်
။တာလီဘန်တွေကိုကျေပြန့်တဲ့တန်တမန်ရေးရစစ်နေတဲ့တိုက်ခိုက်မှုတွေပါ PR တွေပေးနေတယ်လို့အမေရိကန်အစိုးရကပါကစ္စတန်နဲ့ပေါင်းပြီးအစ်စ်မျိုးစုံမှာဆွေးနွေးပွဲတွေပြင်းပြင်းထန်ထန်လုပ်နေပါတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ
်။ I think some of the pressure is
အမေရိကန်ရဲ့မူဝါဒအရအရှုပ်ပြရတွေကပါကစ္စတန်ကိုပေးနေတာပါဒါဟာအလုပ်ဖြစ်တယ်လို့ထင်ပါတယ
်တာလီဘန်တွေဘက်ကအမေရိကန်တွေစီအိတ်ဖွင့်ပေးစာပေးပို့လာတယ်လို့တာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမေရိကန်ဝင်မပါဖို့ကန့်ကွက်မှုတွေကိုပါရပ်သွားစေတယ်အာဖဂန်နစ္စတန်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကကောင်းကောင်းအလုပ်ဖြစ်မယ်အစီအစဉ်ဖြစ်ကြောင်းလည်းဗိုလ်ချုပ်ကြီးကပြောပါတယ
် So what you know the idea of talking
exclusively in the US is not American တွေကလုပ်ဖို့ပြောလို့မဟုတ်ပါဘူးဒါကအာဖဂန်ဦးဆောင်တဲ့အစီအစဉ်ပါဒီအစီအစဉ်ကနေကမ်းလှမ်းချက်တွေကိုချပြပြီးတော့ဆွေးနွေးမှုတွေကိုဘယ်ကနေစာလုံနိုင်လဲဆိုတာပါအကြံရစီပါတယ
်ပါကစ္စတန်အရာရှိတွေကတော့ပါကစ္စတန်ဗိုလ်ချုပ်ကြီးကာမာဂျာဗစ်ဘာဂျွာနဲ့အာဖဂန်သမ္မတဂါနီတို့ကြားနားလည်မှုပိုးပြီးရှိလာတယ်လို့အာဖဂန်အစိုးရနဲ့ဆက်ဆံရေးနဲ့တိုးတက်လာပါတယ်လို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးထာမီနာဂျန်ဂျူအဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အမေရိကန်ကိုလာပြီးထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတွေနဲ့ဆွေးနွေးခဲ့တာပါဘာရီဆွေးနွေးကြတယ်ဆိုတာလုံးဝထုတ်မပြောကြပါနဲ့ပါကစ္စတန်ရရှိတွေဘက်ကတော့ကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပြီးပါကစ္စတန်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးဆက်နိုင်အောင်ကူညီဖို့ထပ်ကြိုးစားမှုတွေအမေရိကန်ကပါကစ္စတန်ရဲ့လူအချက်တချို့ကိုစပီးပေးခဲ့တယ်လို့တော့ပြောပါတယ်အာဖဂန်ရှေ့ပိုင်းနေဆက်ဒေသမှာပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်ရဲ့ drone တိုက်ခိုက်မှုတွေကြောင့်တာလီဘန်အကြီးတန်းတပ်မှုတွေအပါအဝင်စစ်သွေးကြွ21ယောက်သေဆုံးခဲ့တာဟာပါကစ္စတန်ဘက်ကလာတဲ့အကြမ်းဖက်သမားတွေဥတီတိုက်ခဲ့တာဖြစ်ကြောင်းအမေရိကန်ကပြောပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်မှာစစ်စင်ရေးလုပ်နေသူလို့သတ်မှတ်ထားတဲ့ပါကစ္စတန်တာလီဘန်ခေါင်းဆောင်မူလာဖာဇူလာနဲ့ပတ်သက်တဲ့အချက်လက်ပေးနိုင်ရင်ဒေါ်လာ5သန်းပေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကတောက်ကြားနေမှာပဲစုငွေထုတ်ပြန်ထားတာပါ။အ
ာဖဂန်ရဲ့ငြိမ်းချမ်းရေးအလားအလာကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတခါတော့စမ်းသစ်တီထွန်းထားတဲ့ကျန်းမာရေးထောက်ကူပြုဖက်တက်တီအကြောင်းကိုပြောပြပေးပါရစေ။ဒီလအစောပိုင်းစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပတဲ့ကမ္ဘာမိုဘိုင်းဖုန်းပြပွဲအတွင်းကျန်းမာရေးနဲ့လုံခြုံရေးအထောက်အကူပြုအင်္ဂါရက်တွေပါဝင်တဲ့ဖက်နက်တွေကိုပြသထားတဲ့အကြောင်း VOA သတင်းတောက် Fake Lapidus ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်
Rural Walk ဆိုတဲ့ဆက်လေးကြောင်းစီးတဲ့နေရာချဖို့ပို့ပြီးတော့လွှဲပြီးသွားပါရဲ့ Rural Walk အကြောင်းဘူယုံစင်ကရှင်းပြပါရစေ
As a music at the walking temple
တချင်းဒီလုံးအတိုင်းစီးကြကြကြလမ်းလျှောက်မှုကိုထိန်းချုပ်နိုင်တဲ့ဆက်ဖြစ်ပါတယ်လမ်းလျှောက်ရတာမပြင်းအောင်လေ့ကျင့်ခန်းလုပ်ချင်းအချိန်ကုန်သက်သာအောင်ဖန်တီးထားပါတယ
်တောင်ကိုရီးယားကုမ္ပဏီဖြစ်တဲ့ Wearable Healthcare ဝတ်ဆင်နိုင်တဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေထုတ်ပေးနေတဲ့ဒီကုမ္ပဏီကနေပြီးတော့ Rural Walk ဆက်ကလေးကိုထုတ်တာဖြစ်ပြီးတော့သုံးစွဲသူတွေရဲ့ချက်လက်တွေကိုသုံးပြီးတော့300လွယ်အောင်ဖန်တီးထားတာကြောင့်မလို့ကိုကြိုက်တဲ့ရီမန်းချက်ကိုရွေးလမ်းလျှောက်လွယ်စီချက်အလိုက်ကိုအလွယ်တကူရွေးနိုင်မှာဖြစ်ပါတယ် I'm on a diet အစားလျှော့နေတဲ့ဆိုတဲ့စီစဉ်ကိုရွေးလိုက်ရင်တော့ weight ချဖို့ခက်တက်တက်လေးလမ်းလျှောက်ဖို့တခြင်းကိုဒီဆက်ကရွေးပေးပါလိမ့်မယ်မျိုးကြွားတဲ့အကတချင်း R&B နဲ့ Jazz စတဲ့တချင်းပုံစံမျိုးစုံကိုထည့်ထားပါတယ်။ပြည်သူနိုင်ငံခြေဆိုင် Interlinear ကုမ္ပဏီကနေပြီးတော့ကျိုးမဲ့ဂျင်းနန်ဆက်သွယ်ဒင်ဂီတာဖြစ်တဲ့ Moscow ကိုတုံးပြီးတော့ဆက်သွယ်နိုင်တဲ့ဖက်နက်ကိုတီထွင်ထားပါတယ်။ဝေးလံပြီးတော့အနေအများရဲ့နေရာတွေအတန်ကျေလောင်တဲ့ပတ်ဝန်းကျင်မှာအလုပ်လုပ်ရလို့လှမ်းခေါ်လို့မကြားလောက်တဲ့နေရာတွေမှာတုံးဖို့အတွက်ဒီဂျင်းနန်နီးနဲ့ဆက်သွယ်နိုင်တဲ့ Smart ဖက်နက်ကိုဖန်တီးထားတဲ့အကြောင်း Interlinear ကုမ္ပဏီတီထောင်သူ Matthew Destring ကရှင်းပြပါတယ်
။ Your finger to send from
ဖက်နက်မှာအာယုံခံကရိယာနှစ်ခုပါပါတယ်။လက်ချောင်းနဲ့ခောက်ပြီးအချက်ပြဖို့ဖက်နက်အပြင်မှာအာယုံခံကရိယာတစ်ခုတက်ဆင်ထားလို့ကယ်၍လက်တွေပါပြီးရှိုးတို့အချက်မပေးနိုင်ဘူးဆိုရင်လည်းဖက်နက်ထိပ်ကိုခြေချောင်းနဲ့ထိပြီးအချက်ပေးနိုင်ဖို့ဖနက်ထိတ်အဲမှာလဲအာယုံခံကရိယာတစ်ခုတက်ထားပါတယ
်အရေးပေါ်ကယ်ဆယ်ရေးအကြောင်းကြားချက်အပါအဝင်တခြားသတ်မှတ်ထားတဲ့ဆက်သွယ်ချက်တွေကိုဂျင်းနဲ့ဆက်သွယ်ရေးမော့စကိုအရာဒီနေတာကိုတုံးပြီးတော့ဖနက်ထိတ်ကိုခြေချောင်းနဲ့ထိပြီးတော့အချက်ပေးနိုင်အောင်ဖန်တီးထားပါတယ်ဆောက်လေလုပ်ငန်းခွင်တွေဂျင်းနဲ့တူးဖော်ရနေရာတွေအပါအဝင်တခြားလုပ်ငန်းခွင်တွေမှာဒီလို smart ဖနက်တွေကိုစမ်းသုံးနေကြပြီဖြစ်ပါတယ်ရှင်
မအီတန်စင်ပြောပြသွားတာပါရှင်မချခင်ထုတ်လွှင့်မဲ့နိုင်ယူဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာသူလူသူတွေအတွက်အီရန်သုံးအင်္ဂလိပ်သင်ခန်းစာကျမရေခန္ဓာနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရဲ့မလ16ရက်ကြာတာပြည်နေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလမ်းမီတာ190ကနေဖန်ယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာအစာအိမ်နဲ့ဦးလန်းကျောင်းမှာလူကျမ်းမာရေးထောက်ကူပြုပုံမှားစုတွေရှိနေတဲ့အကြောင
်းခန္ဓာကိုယ်ရဲ့မှာသူသူချင်းကတော့အစာအိမ်နဲ့ဦးလန်းကျောင်းပေါ့လေဥမာကြီးပါပေါ့မက်ဆိုဖိုင်ဟုဆိုတာဆက်တော့ဒီအထောက်အကူပြုမဲ့ပုံမှားလေးတွေပေါ့အဲ့ဒီပတီးရီးယားတွေနေတဲ့ပေါင်းဝင်ခြင်းပြီးတော့မက်ဆိုဒါဝန်လို့ခေါ်တာဖြစ်ပါတယ
်အထွေထွေသမားတော့ဒေါက်တာမင်းဆိုဦးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလှာကဏ္ဍကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးဒေါ်လှလတန်းစီစဉ်ပို့ချပေးနေတဲ့ဣရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီကိရမနဲ့ကျင်ပြမယ် idiom အသုံးကတော့
bed of roses
ဖြစ်ပါလေစာလုံးပေါင်းက bed bed ကဂဒင်းမွေရ of of နဲ့ roses roses ကနှင်းစီပန်းတွေဆိုတော့စကွတ်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့နှင်းစီပန်းမွေရပေါ့ရှင် idiom အသေးပဲကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာမှာလည်းပန်းမွေရဆိုတဲ့အသုံးကိုတော့ရှင်များကြားပူးကြပါလိမ့်မယ်။ပန်းမွေရဆိုတာကတော့ပန်းနေခင်းထားတဲ့မွေရလို့ဓာတ်ရိုက်ဒီပဲယူနိုင်တယ်လို့ဘဝမှာအဆက်ဆက်ရရအစဉ်ပြေချောမွေတဲ့ဟာကိုလေရည်ညွှန်းတုံးတာတော့ရှင်များအသိဖြစ်ပါတယ်။ဒါကြောင့်လည်း bed of roses ရဲ့ idiom တော့ white ဒီပဲကလည်းဘဝမှာအဆက်ဆက်ရရအစဉ်ပြေတာလွယ်ကူချောမွေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဘဝသားရဖြောင်ပြမှုရှိတာပေါ့။ဒီနေ့တော့ဆူးညောက်ခလုတ်ကတဲ့တွေကင်းတဲ့ဘဝမျိုးပြင်းပြမမမရှိပဲအေးအေးဆေးဆေးတသားရရရှိလာတဲ့ဘဝမျိုးပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြကြရအောင
် Mary's life is a bed of roses. She was born to a wealthy family. She went to a good school and she got married to a millionaire.
မေရီရဲ့ဘဝကတော့တာယာဖြောင်ပြူးလှပါတယ်ဗျာ။သူကချမ်းသာတဲ့မိသားစုကနေမွေးဖွားလာတယ်။ကျောင်းကောင်းကောင်းမှလည်းပညာသင်ရတယ်။အင်းအောင်ကြတော့လေတန်းကျွယ်သတိနဲ့ကြတယ်ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary's life is a bed of roses. She was born to a wealthy family. She went to a good school and she got married to a millionaire.
ဘဝမှာတာယာဖြောင်ပြူးအေးချမ်းနေဆိုရင်ဘယ်လို idiom အသုံးနဲ့ရည်ညွှန်းပြောမလဲ
A bed of roses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်လူအစာအိမ်နဲ့ဦးလန်းကျောင်းမှာရှိနေကြတဲ့ကျန်းမာရေးအထောက်အကူပြုပုံမှားစုတွေကိုအမှတ်တမဲ့ဖျက်ဆီးမိတတ်တာတွေကြောင့်ယောဂဒဏ်ကာကွယ်ရေးမှာထိခိုက်မှုရှိနိုင်ပါတယ်။ကျန်းမာရေးအထောက်အကူပြုတဲ့ပုံမှားတွေပျက်စီးဆုံးရှုံးရတဲ့အကြောင်းရင်းတွေဒီလိုပျက်စီးသွားရင်ဘလို့ယောဂါတွေအဓိကဖြစ်လာနိုင်စေသလဲဆိုတာနဲ့ကျန်းမာရေးအထောက်အကူပြုပုံမှားတွေကိုထိမ့်သိမ်းကာကွယ်နည်းတွေအကြောင်းအထွေထွေသမားတော်ဒေါက်တာမင်းဆိုဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคตบารอจีดรมินซูครับเราတို့ဒီ microbiome လို့ခေါ်တဲ့ဒီလူရဲ့ဦးထဲမှာပေါ့เนาะကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွှားလေးတွေကြောင့်ဒီနေ့ပြောมาပါဆရာကြီးအဲ့ဒီခါကျတော့ဒီ microbiome ပိုးလေးတွေကခန္ဓာကိုယ်ထဲမှာဘလို့သဘောတဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာသူအထူးသဖြင့်တော့အစာအိမ်နဲ့ဥလန်းချောင်းပေါ့ဥလန်းချောင်းမှာတော့အဓိကပါဥမာကြီးမှာပေါ့အဲ့မှာဆိုလို့ရှိရင် microbiome ဆိုတာကတော့လူနဲ့သူအထောက်အကူပြုမဲ့ပိုးမွှားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ဆန္ဒလည်းရှိပါသေးတယ် ဟိုဖန်ကတ်ဆိုပါရတယ်အမှအဓိကတော့ bacteria အဲ့ bacteria တွေနေတဲ့ပေါင်းရှင်မျိုး microbiome လို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးကဝင်ကစားကလေးမှဆိုရင်သူ့ရဲ့ဥပါဒါ bacteria ပိုးမှမပါဘဲနဲ့တော့မွေးဖွားလာဒါမျိုးလည်းပဲသူကအစာတောက်စားတာနေစပြီးတဲ့အခါကျလို့ရှိရင်သူဥထဲမှာ bacteria ပိုးလေးတွေပေါက်ဖွားလာကြတယ်အဲ့ဒီဒီရပိုလီတွေဟာလူရောဂါဖြစ်စီတာမဟုတ်ဘဲနဲ့လူနဲ့ဆင်ပါဟုတ်စုကတော့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism ကိုခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတယ်အဲ့ဒီလူအကျိုးပြုတဲ့ပတိရာတွေပိုးတွေရှိတဲ့ပတ်ဝန်းကျင်ကို microbiome လို့ခေါ်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဒီ microbiome တွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူဟိုတူအထောက်အကူပြုနေတဲ့ဘောရှိတာပါဆရာ။အဲ့တော့ဒီ microbiome လေးတွေကဘယ်လိုအနေအထားမှာရော့ချသွားနိုင်လဲ၊ပျက်စီးသွားနိုင်လဲဆရာကြီး
။ဘယ်လိုခံမျိုးမှာပျက်စီးသွားနိုင်လဲဆိုလို့ရှိရင်တော့အဓိကတော့သူ့ကိုစဉ်းစားမှုမဖြစ်စေတဲ့အနေအထားမျိုးပေါ့။ဥပမာဖြင့် antibiotics လို့ခေါ်တဲ့ပဋိဇီဝတွေတောက်လိုက်တဲ့အခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ပိုးမွှားလေးတွေတည်စေသလိုပဲလူအကျိုးပြုတဲ့ပိုးမွှားတွေလည်းလိုက်ပြီးတော့တည်သွားနိုင်မှာဒါတစ်ချက်ပေါ့။ဒုတိယချက်ကကျတော့သူရဲ့စဉ်းစားမှုကိုထောက်ကူပြုတဲ့ prebiotics လို့ခေါ်တဲ့အစာအာဟာရတွေအဲ့ဒါတွေအဓိကအဆင့်တော့ဖိဖိဖိရဲ့ fiber တွေတက်တယ်မှာပါလိမ့်ရှိအဲ့တော့အတီးကျအတီးနဲ့စားတာနေတဲ့လူတွေမှာဆိုလို့ရှိရင်လည်းဒီဥထဲမှာရှိတဲ့လူအကျိုးပြုတဲ့ပုံမှန်လေးစဉ်းစားမှုကိုထိခိုက်စေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပုံမှန်လေးတွေနေသွားလို့ရှိရင်ဘလို့ယောဂမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန္တရာယ်ရှိလဲပေါ့နော
်အဓိကတော့တရားမရှိတာတော့အဲ့လိုပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဒါမှပထမမျိုးကြောင့်ပဋိသေဟာတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြိုးကြည့်တဲ့ပဋိသေဟာတွေဟိုကနေတော့ဖြစ်ပြီးသွားတယ်အခါကျလို့ရှိရင်ကိုယ်တော့တဲ့ပဋိသေဟာဈေးကိုခဏရင်ရှိပြီးတော့လူအနေဖြစ်စေတဲ့ပဋိသေဟာတွေပမာဏများပြားလာအဲ့ပဋိသေဟာအကျဉ်းများတော့Clostridium difficile လို့ခေါ်ရမှာနော်။အဲ့ Clostridium difficile ညလာတဲ့အခါကျရင်ဥကရောင်လာမယ်။အပြည့်အခါကျလို့ရှိရင်ဥကရောင်တဲ့အခါကျလို့ရှိရင်အမဝင်းထဲမှာပြိပါရမှုတွေဖြစ်တတ်တယ်။ဒါလို့ရှိရင်ဒီထဲရောင်တဲ့အခါကျဥကပိတ်တတ်တယ်။ပြီးတော့အဲ့ Clostridium difficile ကိုခေါ်ရဖို့ကပြိတဲ့ဥကလေးအခါကျလို့ရှိရင်ပိုစတိစီပိုခေါ်တဲ့ပြိစီတဲ့ဒီခံမှုတွေဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာ
။ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်။ဒါမျိုးလည်းတချို့အလိုပြောအန်တီဘိုတီတောက်တာမျိုးမဟုတ်ဖ ೇನೆ အကြောင်းမျိုးကြောင့်ခုနခလေးပါအစာနည်းတဲ့လူတွေခင်းနေတဲ့အစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့တတိလူကျွတ်တဲ့ပဋိကိရိယာတွေနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome လို့ခေါ်တဲ့ဒီဥရေလုံလောက်ဆောင်တာကြီးထိခိုက်စေတဲ့နေသားမျိုးတွေဖြစ်တတ်တယ်။နောက်ပြီးတဲ့အခါကျတော့စီးကျူလို့ဒါပေမဲ့တချို့ကင်ဆာတွေအဲ့ဒါမျိုးဖြစ်တတ်တယ်လို့လည်းပြည်ထနာပြုလုပ်ခိုင်းလည်းရှိပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့
ဒီခိုင်းကပွားပွားပေါ်တော့ဒီပြည့်ပြင်ကဖြစ်တာလို့ပြည်ထက်ကအစာစားလို့ရှိရင်အစာနဲ့မတည့်တာလို့ဖြစ်တယ်လို့ဆို
တာ။ဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်။အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေထားတွေရောရှိသေးလားဆရာ။ဒီ microbiome ဆင်းနည်းသွားလို့ရှိရင်ပေါ့နော်
။အဲ့တော့ဒီလူအကျိုးပြုတဲ့ bacteria တွေအာဘာလို့ထောက်ကူပြုလဲဆိုရင်ဒီကုခန္ဓာထဲမှာစားတဲ့အစာတွေကနေပြီးတော့ဗီတာမင် K တို့ဗီတာမင် B တွေတို့ကိုအဲပုံမှန်ကထုတ်လုပ်ပေးတယ်လို့ဆိုပါတယ်။ဆိုတဲ့အခါကျတော့အဲပုံမှန်လေးတွေရှိတော့လို့ဆိုရင်ဗီတာမင် K တို့လိုမျိုးနေပါလေဆိုရင်ဗီတာမင် K ရဲ့သပီးခဲတဲ့နေရာမှာထောက်ကူပြုအခါကျလို့ရှိရင်တော့ဒဏ္ဍာရီပါဖြစ်တဲ့အခါကျရင်ဒီမိတ်ဆက်မျိုးဖြစ်နိုင်တယ်လို့ဆိုတာပေါ့။အဲတော့ဗီတာမင် B တွေထုတ်တဲ့နေရာမှာလည်းတော့ထုတ်ပြီးလေ။ဒါဗီတာမင် B တွေအဲ့အကောင်လေးတွေမရှိတော့ဆိုရင်ထုတ်မှုတွေဆိုရင်တော့မိုက်ခရိုဘိုင်းအင်းကြီးလို့ခေါ်တဲ့တရားနည်းတွေကြောက်တာဖြစ်တယ
်။ဟုတ်ကဲ့ဆရာကြီး။ဒီမိုက်ခရိုဘိုင်းပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုထောက်ကူပြုတာဖြစ်တဲ့အတွက်ဒီဆရာကပြောတဲ့ prebiotics ပေါ့ဆရာနော်။ဒီဟင်းသီးဟင်းရဲ့အသီးအနှံတွေ fiber တွေအဲအဲ့ဒါတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအထူးစားပေးတယ်လဲ။ဒါတွေစားတာနည်းရင်ခုနကမိုက်ခရိုဘိုင်းစားရှင်းတမ်းမှုရော့သွားနိုင်တာ哦အဲ့တော့ဘလူဟာမျိုးတွေကိုအထိကပေါ့နော်အသေးစိတ်ပို့စားတယ်လဲဆိုတော့အကြံပေးလို့ရမှာဆရာ
ဒီတော့ဒီနည်းနဲ့တတိယကိုပြောတာပေါ့နော်အဲ့ဒါမှဆိုလို့ရှိရင်တော့အထူးတတိယပြောတာကတော့ကျွတ်တုံဖြူလို့ဟုတ်ကျွတ်တုံမီလို့ဒီလိုပြောသည်ကျွတ်တုံဟောစမောက်တဲ့မျိုးတွေဒီကစားတော့ဒီတတိယတော့ဦးနေပေါ့က ဖောက်ထားတဲ့နှုတ်အချင်းလုခတဲ့ပြင်းပြင်းပေါ့နောက်ကကျင်းချီတို့
ဟုတ်ကဲ့ဒီမုံညင်းချင်ပါဆရာနော
်ဟုတ်ပါတယ်ဗျအဲ့လိုတွေစားတဲ့အခါကျလို့ရှင်တော့ဒီလူအကျိုးကြီးတဲ့ပဋိစားလေးတွေစဉ်းစားမှုရှိပါ
ဟုတ်ကဲ့ဆရာရင်အခုလိုဒီအစားအသောက်စားပေးတာပြင်ပါတော့တကယ်လို့များ microbiome စေတီနည်းသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့နေထားရောကုသမှုပါရှိလားဆရာ
ကုသမှုတွေနည်းလာဆိုတော့သူတေသနာလုံးဆယ်ပဲရှိပါသေးတယ်ဒါမှမဟုတ်လည်းအခုသူတေသနာပြည့်တဲ့အနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့ဟာတွေအတစ်ချက်ကဥပမာပြင်ဝင်သွားတယ်ဝင်သွားတဲ့အခါကျလို့ရှိရင်အခုလို probiotic လို့ခေါ်တယ်ပေါ့နော်အတူ bacillus တွေပါတယ် bacillus မှာတက်လိုက်အဲ့ bacillus မှာပါလဲဆိုတော့အဲ့တော့ပစ္စလတ်ဆိုရင်လူအကျိုးကြီးတဲ့ပဋိရာတွေပါအဲ့လိုဖြစ်လိုက်တဲ့အခါကျလို့ရှိရင်သူတို့ကဒီယောဂဖြစ်စီတဲ့ဝင်းရှောစီတဲ့ပုံမှားတွေအစာအစာတွေကိုတွန်းနေပေါ့လူပြီးတော့စားလိုက်စားလိုက်တဲ့အခါကျလို့ရှိရင်ဝင်းယောဂသက်သာစေတယ်လို့ဆိုတယ်ဒါကြောင့်မို့အခုလောစေလောလက်ခံထားတဲ့ကုသမှုတို့မှာဒီလိုဝင်းသွားတဲ့အခါမျိုးမှာဆိုလို့ရှိရင်ဘာလို့ flow ကိုပြီးတယ်ဒါကတော့လက်ခံထားတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုနားဆင်ကြရတာပါရှင်အခုနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလှကန္တာကိုလည်းနားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလှကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မုံပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာနိုင်ငံအဆင်ပြေခဲ့ပြီလို့နိုင်ငံရေးကော်မရှင်ဘက်ကပြောပေမဲ့မုံပြည်သက်ပါတီဘက်ကတရားဝင်အကြောင်းကြားလာတာမရှိသေးပါဘူးTNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမျိုးပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေတယ်ဆိုတာနဲ့မုံပြည်သက်ပါတီနဲ့မုံအမျိုးသားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲကျင်းပရေးမှာတပ်မတော်ကလူဦးရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအဆင်ပြေအောင်ညှိနှိုင်းပေးလိုက်ပြီလို့ငင်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကနိုင်ငံပိုင်တည်င်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့လူထုတွေ့ဆုံပွဲကိစ္စအဆင်ပြေသွားပြီဆိုတဲ့အကြောင်းကိုအစိုးရကနေတရားဝင်အကြောင်းကြားတာမရှိသေးဘူးလို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငဲအနေနဲ့ကတော့အစိုးရကနေတရားဝင်စာမထွက်ရင်တပ်မတော်နဲ့ပြဿနာဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်မွန်ပြည်သက်ပါတီဟာမတရားအတင်းဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တက်ကနေပယ်ဖြတ်ခံထားရပြီးအကြမ်းဖက်အဖွဲ့အစည်းမဟုတ်တော့တဲ့အတွက်မိမိတို့တပ်တည်နေရာမှာလူထုတွေ့ဆုံပွဲလုပ်ခွင့်ရှိတယ်လို့တပ် area ပြင်ပမှာလုပ်မယ်ဆိုရင်တော့ကွင်ပြချက်လိုအပ်မှာဖြစ်တယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးဖက်ဝင်မင်းစရာဦးကပြောပါတယ်ပြီးခဲ့တဲ့မတ်လဒုတိယပတ်မှာမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲလှုပ်ဆောင်မှုစီစဉ်ရမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေလူဦးရေ30ထက်မပိုစေဖို့အတိပေးပြောကြားလာတဲ့အတွက်တွေ့ဆုံပွဲအစီအစဉ်တွေရပ်ဆိုင်ထားရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနံမလူမြို့နယ်ထဲမှာတန်းပလောင် TNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ကြားတိုက်ပွဲဖြစ်ပွားနေတာကြောင့်နံမလူမြို့ပေါ်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်400ကျော်ဟာနေရမပြန်နိုင်သေးပဲရှိနေပါတယ် TNL တပ်ဖွဲ့နဲ့ RCS တို့ဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါလက်ရှိမှာတော့နံမလူမြို့နယ်4မိုင်လောက်ဝေးတဲ့မန်ဆန်ဘုံကြီးကျောင်းမှာရှင်ပြုပွဲကျင်းပဖို့စီစဉ်နေတာကြောင့်စစ်ဘေးရှောင်300လောက်ကိုနံမလူမျိုးပို့ဖတ်ယုံချောင်းကိုပြောင်းချွေထားတယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီဆိုင်းပန်းညာကပြောပါတယ်။လက်ရှိအချိန်ထိ TNL တပ်ဖွဲ့နဲ့ RCSS တို့ကြားစစ်ရေးသိမ်းမှတ်မှုတွေရှိနေတဲ့ကြောင့်စစ်ဘေးရှောင်တွေဟာနေရမပြန်ရဲကြသေးဘူးလို့လည်းဆိုင်းပန်းညာကပြောပါတယ်။နံမလူမျိုးနယ်မှာတမကကြောင်းမဲနဲ့နန်းဆန်ကြားမှာလည်းလူဦးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။
မင်္ဂလာဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းနဲ့ရွာတော်ခရိုင်ကရခိုင်မျိုးနွယ်စုဝင်အိမ်ထောင်စု50ကျော်မိသားစုဝင်166ဦးတို့ဟာမကြာသေးမီရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလာရောက်ခိုလုံခဲ့ကြပါတယ်သူတို့တွေဟာမတ်လ5ရက်နေ့နဲ့9ရက်နေ့တွင်မှာရခိုင်ပြည်နယ်မောင်တော်မြို့နယ်အောင်တပြေ Supanaka Mutaina Yuane, Tetona Kwa Song Jiwarima, Laya Kolong Kejaraba, Aku Bianchuela Duregu, Pitu Luto Gozale Ula Tunjo, Kamon Seyua Achi Sai Piuha Mune, and now Penne Sadida Piale Tutoye Atoku Piu Comedy, CRR Doga, Sanet Sata Guya Yi Guni Tarelo, Akuni Penny to the Upte, Dida Kango Jo Wing at Yoare. Bangladesh Nangan set the count down Nandida, Yuato Kayain, Kakara Sori Ne, Ringamadi Kayain Rima, Aloka, Shapapi, Sawuni, Kakeza, a Yingalem Manang and Pegu, Mitasu like Yang Shimu, Shikevare.
Tainda Lanaga, point of watch it, Momita Party, Kayam Mura Sioki, and Yudo Bribakaru, Pishimbo, Payatos, Yuma, Twisson, Sunuke Javare, Malasato Yaniga, Twisson, Mutu, Napasi Yashin, Shoshabune. အောက်ခြေစိတ်ကိုပြန်လဲချပြဖို့တပတ်ကိုယ်စားလဲကောင်းဆောင်တွေသဘောတူညီခဲ့ရတယ်လို့မုံကြီးတပတီသဘောခရံဥက္ကဋ္ဌနိုင်ငံသွင်းကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကမုံကြီးတပတီဘ ਹੁ
အခုလိုနှစ်ဖက်တွေ့ဆုံဆွေးနွေးဖြေရှာတာဟာကောင်းမွန်ကြောင်းကယန်းယူဝင်းမြို့နယ်ဥက္ကဋ္ဌစောင်းမောင်ရွှေကပြောပါတယ်ကယားပြည်နယ်မှာတပ်မတော်ကနေတင်းစီထားတဲ့မြေဧကနေရာကျော်ကိုတက်ဆိုင်ရာတောင်သူတွေစီပြန်လဲဆွတ်လုခဲ့ပါတယ်လွယ်ကော်မြို့အခြေစိုက်အမှတ်293ဆင်းငါးဧကစုစုပေါင်း230ယုံက95ဧကစုစုပေါင်း200စကိုဧကကိုပြန်လဲစစ်ဆေးရေးကော်မတီရဲ့2019ခုနှစ်ဩဂတ်လ16ရက်နေ့နဲ့ ေဝန်ကြီးချုပ်ဦးအယ်ဖောင်းရှိုကပြောပါတယ်ပြလဲဆလုံးမြေတွေကိုတက်ဆိုင်ရာတောင်လူတွေစီရာရီလောက်ပိုင်ခွင့်ပုံစံသုံးထုတ်ပေးခြင်းနဲ့မြေထားဘူဒာယုံမြေအတွင်းမှာပါတဲ့တောင်တူတွေကိုတော့ရော်ကျင်းငွေပေးအပ်တဲ့အခမ်းအနားကိုမတ်လ17ရက်နေ့ကလွယ်ကော်မြို့ပြည်နယ်ခမ်းမှာကျင်းပပြုလုပ်ခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမကြဘေးခင်က NG ရဲ့အပြည့်ရဲ့လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီနဲ့မြို့မျိုးသားကိုစားပြုပါတီပေါ်ထွန်းရဲ့အကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ကော်မတီကိုတွိတ်ဆုံဆွေးနွေးခဲ့ကြပါတယ်မြို့မျိုးသားကိုစားပြုပါတီပေါ်ထွန်းရဲ့အတွက်ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့22ဦးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီဆွေးနွေးချက်တွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မြန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်မင်းရစ်လိုင်းကနေစူးစီးတင်ဆက်ထားပါတယ်
မော်မျိုးသားကိုစားပြုပါတီတစ်ခုဖွဲ့စည်းဖော်ဆောင်နိုင်ဖို့အတွက်ဇူပါပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ဦးကော်မတီနဲ့မွန်ပြည်တစ်ပါတီထိပ်ပိုင်းကောင်ဆောင်တို့ဟာမတ်လ12ရက်နေ့ကမော်လမြိုင်မြို့ရှိအောက်ပကိုးဖုံးကြီးကျောင်းမှာတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုမော်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာအောင်နိုင်ဦးကအခုလိုရှင်းပြပါတယ
်လက်ရှိကျွန်တော်တို့မြန်မာနိုင်ငံရဲ့အခင်းအကျင်းမှာဖြစ်နေတဲ့ပြဿနာတွေအားလုံးဒီမော်မျိုးသားညီညွတ်ရေးအတွက်ကိုကျွန်တော်ပုံဖော်မဲ့ဒီမော်ကိုစားပြုပါတီပေါ်ထွန်းရေးမှာတကယ်တွေ့နေရတဲ့အခက်အခဲတွေဘယ်လိုပုံစံမျိုးနဲ့ကျွန်တော်ဝမ်းဝန်းဖြေရှင်းကြရမလဲဘယ်လိုပုံစံမျိုးနဲ့ကျွန်တော်နားလည်ဖို့ကြိုးရယူပြီးတော့ကျင်းနားလည်ပြီးတော့စွတ်စွတ်စီနဲ့စူးစီးပြီးတော့ပေါ်ထွန်းလာတဲ့မျိုးသားကိုစားပြုပါတီရအတွက်ကိုပေါင်းဆောင်ရကြမယ်ဆိုတော့ကိစ္စရတယ်အကုန်လုံးပါ
ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်တဲ့22ဦးဖွဲ့ကိုဖွဲ့စည်းခဲ့ပြီးပါတီကို6လအတွင်းဖွဲ့စည်းပေါ်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်မွန်ပြည်တစ်ပါတီကတော့22ဦးအဖွဲ့ကပြောဆိုဆွေးနွေးထားမှုတွေကိုပါတီတွင်ပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်တစ်ပါတီပြည်တွင်းရဲရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်ဆက်သူဘာပြောတော့လဲပေါ့လေကျွန်တော်တို့နားထောင်တာသူကတော့သူ့ကိုကျွန်တော်တို့ဘက်ကတော်တော်စိတ်မှန်ပြီမလဲပေါ့လေအဲ့ဒီဘောပါကျွန်တော်တို့ပါတီကသူ့ကိုလည်းသူသဘောထားတယ်ကျွန်တော်တို့ကတော့သူ့နဲ့ရော
မွန်ပြည်တပ်ပါတီအနေနဲ့မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတစ်ခုပေါ်ထွန်းရေးပေါ်ဆောင်နေတဲ့ကိစ္စ22ဦးအဖွဲ့ဖွဲ့စည်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတိအမှတ်ပြုတ်တာမပြုတ်တာလက်ခံတာမခံတာဆိုတဲ့သဘောထားသုံးတရားထုတ်ပြန်ထားတာမရှိသေးပါဘူး
Mon Yota Kosapu Nangaye Party, Potunye Kante Ponere, Nesatu Poha, Monte Talo, Saya Democracy Party Net, Mon Yota Party Tonele, Twisong Suinupu, Sisin Nebe Map, Monna Party Becca, Lekan Twisong Chin, Machite Babu. Momyota Kosapu Nangaye Party, the Kugu, Nesatu Poika, Chamla, Twin, Kante Po, Poisi, Toma Pippi, Chamla Pire Kama, Nila Kandia, Chimba Bido, Momyota Kosapu Nangaye Party Go, a deep Dome, Lu, Topian Tabare.
ဆက်ပြီးတော့2019ကိုကြောင်းမြတ်ဥပဒေမူကြောင်းကိုပြင်ဆင်ပေးရတဲ့ကြောင်းမြတ်ဥပဒေပြဋ္ဌာန်းအတည်ပြုဖို့တန်းကြာနေတဲ့အတွက်နေနာမှုဆုံးရှုံးမှုတွေရှိနေတာကြောင့်ကချင်ဒေသခံတွေကလည်းဖေဖော်ဝါရီလ9ရက်မှာမြစ်ချနာမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်းတွေကိုအမိကလည်းစူးစိထားပြီးနိုင်ငံဝင်ကလည်းတင်ဆက်ပေးထားပါတယ်။နေနာမှုဆုံးရှုံးမှုများရှိနေတဲ့ကြောင့်ကြောင်းမ
န်ကွန်လကပြောပါတယ်
။နံပါတ်1အချက်ကကျွန်တော်တို့အကြီးစားလောက်ွက်ကိုပြန်လဲပေါ်ဆောင်မှုတို့ကြိုးစားလာတယ်။အဲနောက်တစ်ချက်ကကျွန်တော်တို့တကယ်တဘောပေါင်းရင်ဆိုင်ရာတကယ်ထိခိုက်နေတဲ့ဆိုင်ရင်းရဲ့အကြီးကြီးတုံဆွဲတာကိုတို့မရက်ဘူး။အဲအဲ့ဒီနှစ်ချက်ကအဓိကပဲ။ကျွန်တော်တို့ဒီတောင်းမြတ်ဥပဒေကအရန်ကြံ့ကြတယ်။ကြံ့ကြတဲ့အခါကျတော့အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ွက်တချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးသွားတယ်တူးသွားတဲ့အခါကျတော့ကျွန်တော်တို့မှတရားဝင်တိုင်းကတော့အခွန်မရဘူးအဲဒီနောက်တစ်ခါရင်းစစ်လုပ်တာတွေရန်များလာတယ်အလေးလွင့်များဥပဒေမဲ့လောက်ွက်တွေများအဲ့ဒါတွေထိန်းချုပ်ဖို့လည်းလိုတယ်ဆိုတော့ဥပဒေအမြန်ပြဋ္ဌာန်းဖို့လည်းကျွန်တော်တို့ကတောင်းဆိုခြင်းနဲ့
2019ခုနှစ်ကျောင်းမြေရတနာဥပဒေမူကြမ်းဟာလူလူစုရဲ့အကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေတာဖြစ်နေတာကြောင့်ပြည်သူများနဲ့နိုင်ငံအကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဖြစ်သောအစိုးရအနေနဲ့ပြောင်းလဲပေးဖို့အခုလိုမျိုးဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့လူစုဆန္ဒပြပွဲကိုဥဆောင်သူတွေကပြောပါတယ်။အကြီးစားလုပ်ွက်ကိုဧက50သိတာမှသာပြီး10နှစ်သိလုပ်ပိုင်ခွင့်ပေးဖို့ဥပဒေချမ်းထဲမှာဖော်ပြထားတာဟာလူလူစုကိုယ်တော်အကျိုးရှိစေပြီးဒေသခံတွေသက်နစ်နာစေတာကြောင့်ဒေသခံတွေလည်းလုပ်ပိုင်ခွင့်ရှိသင့်တယ်လို့ဒေတာကဥက္ကင်စာစာရိုင်းကပြောပါတယ
်ကျွန်တော်ရှင်ပြည်ရဲ့ဒီသူကြီးရောက်တယ်ကျောင်းမေရာရှင်သာကျွန်တော်ရှင်ပြည်ရဲ့ရှင်လူမျိုးရဲ့ကျောင်းမေရာရှင်ကျွန်တော်တို့ပါရမယ်ဒီကျွန်တော်လောက်ပါသူရှိရမယ်
ဆန္ဒထုတ်ပေါ်ပွဲမှာကချင်နိုင်ငံရေးပါတီကလူတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကျောင်းမြေရတနာလုပ်ငန်းရှင်တွေနဲ့ဒေတာကလူစုစုစုပေါင်းဥယျ300ခန့်လမ်းလျှောက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
ခုတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကနေလူရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းအဆင်ပြေခဲ့ပြီလို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပေမဲ့တရားဝင်ကြောင်းကြားလာတာမရှိသေးဘူးလို့မွန်ပြည်သက်ပါတီဘက်ကပြောပါရယ်။တအန်းပလောင် TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမြို့ပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဗီယန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတော်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ကဏ္ဍကိုနားဆင်ကြကြရတာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုက2023ခုနှစ်မှာကမ္ဘာအကြီးဆုံးရေနံထုတ်လုပ်တဲ့နိုင်ငံဖြစ်ကိုရောက်လာတော့မှာဖြစ်ကြောင်း IEA နိုင်ငံတကာစွမ်းရင်အဖွဲ့ကြီးကပြောပါတယ်။ IEA အမှုဆောင်ဒါရိုက်တာ Faith Barrow ကတော့ရေနံလိုအပ်ချက်တိုးမြင့်လာတာဟာအမေရိကန်ကိုရေနံအကြီးကျယ်တိုးထုတ်ဖို့အတွက်ဖြစ်လာစေမယ်လို့ပြောပါတယ်။အမေရိကန်ရေနံစိမ်းထုတ်လုပ်မှုဟာလက်ရှိမှာတနေ့ကိုရေနံစီး 10.6 တန်းထုတ်လုပ်နေရကနေ2023ခုနှစ်မှာတနေ့ကိုစီပေါင်းစနစ်တက်သမှတက်တန်းလောက်ထိစံချိန်တင်သွားမယ်လို့မျှော်လင့်ထားပါတယ်။ဒါဟာတနေ့ကိုရေနံစီး 10 တန်းလက်ရှိထုတ်လုပ်နေတဲ့ရုရှားနဲ့လည်းကြော်လွန်သွားမှာပါ။အမေရိကန်မှာခေတ်မီနည်းပညာသစ်တွေနဲ့ထိရောက်မှုတွေပိုရှိလာတယ်လို့ရေနံစီးကလည်းမတိမသားလေးမြင့်လာတာကြောင့်ရှေလ6ထဲကနေရေနံတူးထုတ်ရတဲ့ဈေးဟာတိတ်မကုံတော့တာကရေနံထုတ်လုပ်မှုကိုတိုးလာစေဖို့အတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ဒါ့အပြင်သမ္မတဒေါ်နယ်ထရမ့်ကသမိုင်းတင်လောက်အောင်နီးဥပဒေပြောင်းလဲမှုတွေအများအပြားလုပ်ပြီးလူမှုနဲ့ပုဂ္ဂလိကမြေယာတွေကိုစိတ်ချရတဲ့ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်မှုအပြင်လေနဲ့နေဆွင့်အပါဝင်တခြားဆွင့်တယံဇာတတွေထုတ်ဖို့အတွက်သုံးခွင့်ပြုလာတာကြောင့်လည်းဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လာကြောင့်ဆွင့်အတွက်နိုင်ငံရခြားအာမကိုပဲ ကိုချရာပေါ်ကိုရက်နိုင်ရမယ်ဆိုတဲ့သမရထရန့်ရဲ့ရည်မှန်းချက်ပန်းတိုင်နဲ့တဖြည်းဖြည်းနှီးကပ်လာနေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ကတော့အမေရိကတိုက်ဟာဒီရာစုနှစ်အတွက်စွန့်ရင်ထုတ်လုပ်မှုအားကြီးတဲ့ဒေသဖြစ်လာခဲ့ပြီးဒီလိုဖြစ်လာဖို့အတွက်ရည်နှင်းတဲ့သဘာဝဓာတ်ငွေထုတ်လုပ်မှုအနှင်းမြန်တိုးလာတာကိုအဓိကကျေးဇူးတင်ရမှာဖြစ်ကြောင်းမကြသေးခင် Susan Shapoye Lopodre, Mia Dede, Logan Quin, Lampuin Pigetero Piobare. Dilo Lomango, American Piran Sugar, Berunca Nema Madure, Achimazo, Jinni Nona Murigo, Pidu by Mia Rene, Uyan Senator Ma Chata Baby, Dago, Soyan Tanagani, Wiji Taupan Bima Pitjangle Piobare. Majagging up my chimpare, see we as soon as Murima, American Swine Wendy, Rick Berryga, Yinan at the Bawa Dangwe Gandari, Dota Quimpu at Red Lok Soyama, Bogliga Ganago Quimpu Beha, Yiji Jang, Pioja Kebari, Ellen Giko, the Bawa Dangwe Tolomu, Lenin Yaman Titua Lara Gale, American Piranzugo, Adiga Yinan Tempo to Pila Siraba, American Piranzuha Swine the Murem Hope, Lula Murigo, but Tempo Pira Pichang. Adiga Yin and Tempore, Nanga, Down Shidu Nene, Winji Periga, Piobare, Taha, Gabada Loma, Padi Pepe Omelo, Dreamersueno, General Mohammed Pine, she's a gendure Nene, through second rego, American Yin and Recitane, Durotre, and the she's a mess, Higazamuri, Machonyara, Busurago, a hoop, Pila Chara Babe, Lule, Winji Periga, Piobare.
Megan Soya, the Bora, Minigo, Timbialo, Pivavi
Kunas in Gajaragara, American Soya, the Bora, Minda Chippi, Vioya, Abo Mohojang Tizi Apparition, Svanu Vio, American Tanga, Kutolin Bini, that season, Sasango, Munition, Nagani, Gunaiti, Lindomita, Nase, Kilohas, Digna, Dittinga, Lindomita, Nasanga, Kilohas, Dittish, Nitonia, Lindomita, Tons at Nick, Kilohas, Kutong, Narugani, Jambi, Nasin, Nimarishin.
ကိုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကြောကြောသိန်းကပြောပြပေးပါဦးမယ်ရှင်။ဒီတဲ့နိုင်ငံမှာရုရှားတရှိဟောင်းတူဦးကိုအာယုံကြောတိဓာတုအစီနဲ့လုံခြံတပ်ဖြတ်ဖို့ဂျိုးပန်းခဲ့တဲ့ဖြစ်ရပ်ပေါ်။သမ္မတထရမ်အစိုးရဟာရုရှားကိုဝေဖန်ပြစ်တင်လိုက်တယ်လို့သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတာအတွက်တိုက်ရိုက်အပြစ်တင်ပြ ကျွန်တော်တို့ဒီမိုက်ခရိုဘိုင်ယိုမလို့ခေါ်တဲ့ဒီနောက်ကွယ်မှာရုရှားတွေပါတယ်ဆိုတာတေချာသလောက်ကိုရှိပါတယ်လို့သမ္မတထရမ့်ကပြန်ပြောပါတယ်။နောက်တစ်ဆက်ကျွန်တော်အမေရိကန်သမ္မတယူကောက်ပေါ်မှာရုရှားကကြားဝင်နောက်ဆက်တန်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရဘတ်မူလာကသမ္မတဒေါ်နယ်ထရမ့်ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကုမ္ပဏီကြီးဖြစ်တ ဒီနှစ်ဆင်းမှာထိတ်တန်းကတမက်ခံရတာကတော့ဖင်လန်နိုင်ငံတွေပြီးတကယ်နဲ့ကအဆင့်7ရှိခဲ့တဲ့နော်ဝေးကတော့ဒီနှစ်အဆင့်9မှာရှိပါတယ်။
နောက်ကိုရီးယားနိုင်ငံသားဝန်ကြီးဟာဆွီဒင်နိုင်ငံကိုဂျာတာဗီနီကရောက်ရှိတော်ပြီဖြစ်တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးတွေ့ဆုံဖို့ပထမခြေလှမ်းဖြစ်တယ်လို့ယူဆထားကြပါတယ်ခင်ဗျာ။တာကြနေမနက်ခင် VOA ရဲ့ထိတ်တန့်ရောက်နေတဲ့ညနေဘက်6:00ခွဲကနေခုနနာရီထိအစီအစဉ်တွေကို တော်ရရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.